နျူကလီးယားနဲ့တရင်တဲ့ဒုံးကျည်ဆန်းသက်မှုတွေကြောင့်မြောက်ကိုရီးယားအစိုးရပေါ်ကုလသမဂ္ဂလူကြီးကောင်စီကပိတ်ဆို့ဒဏ်ခတ်မှုတင်တင်းကြီးချညွတ်ထဲထပ်မံချမှတ်လိုက်ပါတယ်။အရင်တုန်းကလိုပဲမြောက်ကိုရီးယားအစိုးရရဲ့ရန်လိုတဲ့ဆောင်ရွက်မှုတွေနဲ့ကပ်ညီတဲ့နိုင်ငံတကာပိတ်ဆို့ဒဏ်ခတ်မှုတွေကိုဆက်ချမှတ်မှာဖြစ်တယ်လို့ကုလဆိုင်ရာအမေရိကန်တာမတ်ကြီးနီကီဟဲလီကမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ကိုညွှန်ညွှန်းပြောဆိုခဲ့ပါတယ်။ဒီနေ့တွင်ချမှတ်ခဲ့တဲ့ပိတ်ဆို့ဒဏ်ခတ်မှု၃ခုအပေါ်ခြေခံပြီးအခုအဆိုပြုချက်တစ်ကိုထပ်မံချမှတ်တာပါ။ဒီပိတ်ဆို့ဒဏ်ခတ်မှုတစ်စတင်တက်ဝင်ပြီဆိုရင်တော့မြောက်ကိုရီးယားအနေနဲ့ဓာတ်ဆီနဲ့ဒီဇယ်လိုလောင်စာဆီပေပါ၅သိန်းသာတင်သွင်းနိုင်မှာဖြစ်ပြီးဒါဟာ2016ခုနှစ်ကတင်သွင်းနေတဲ့လောင်စာဆီပေပါ၄.၅သန်းထက်အများကြီးလျော့နေသွားတာပါ။ဒါပေမဲ့လည်းလုံခြုံရေးကောင်စီရဲ့ခွင့်ပြုချက်နဲ့တချို့ကိစ္စတွေအတွက်ထပ်မံတင်သွင်းခွင့်ရရှိနိုင်ပါတယ်။သာပြည်နိုင်ငံရဲ့ချမလှုပ်လှုပ်နေတဲ့မြောက်ကိုရီးယားနိုင်ငံသားတွေစီကပြန်ပို့နေတဲ့ငွေပမာဏကိုလည်းကန့်သတ်နိုင်မှာဖြစ်ပြီးသူတို့အနေနဲ့နှစ်နှစ်အတွင်းမြောက်ကိုရီးယားကိုပြန်ရမှာပါဒီလိုပြန်ပို့တဲ့ငွေတွေကိုတစ်စိတ်တစ်ပိုင်းဒါမှမဟုတ်အလုံးကိုမြောက်ကိုရီးယားအစိုးရကတိမ်းဆဲပြီးတော့နျူကလ িয়ার လက်နက်ဆန်သက်မှုလိုတရားမဝင်စီစဉ်တွေအတွက်အသုံးပြုနေတာပါတရုတ်နိုင်ငံမှာမြောက်ကိုရီးယားနိုင်ငံသား9000ကနေ10000အထိလှုပ်လှုပ်နေပြီးရက်ရှားမှာ3000လောက်ရှိနေကြောင်းအမေရိကန်ကထပ်မံထားပါတယ်ကုလလူမျိုးရေးကောင်စီမှာ15မိနစ်တံခွက်သူမျိုးရှိရဲ့တံခတ်မှုတစ်ချမှတ်နိုင်တာဟာကဘာကြီးအနေနဲ့လူသားတွေပျက်စီးဆုံးရှုံးမှုတဲ့ငင်းငယ်ရေးကိုသာလူကျင်လို့ဖြစ်တဲ့ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတီတာမှာတောက်ကြနေကရေးသားခဲ့ပါတယ်ခင်ဗျာ